ကခင်ဗျအခုပေါ့လေဒီမန္တလေးမှာဒီနေ့ကစပြီးတော့ဒီမဲဆွယ်စည်းရုံးမှုတွေအတွက်လုပ်နေကြပြီပေါ့လေအဲ့ဒီအခြေအနေလေးလေဆရာသိတဲ့လောက်လေးပြောပြပေးပါဦးခင်ဗျမ
ဲဆွယ်စည်းရုံးတွင်ရပြီဆိုတဲ့အခါကျတော့နိုင်ငံရေးပါတီတွေကမဲဆွယ်စည်းရုံးတာလုပ်ကြပါတယ်တက်ဒီမိုကရေစီအဖွဲ့ချုပ်ကဘုံဘုရောတက်တကြွကြလုပ်တာတွေ့တယ်နောက်တစ်ခါလူတွေကလည်းအခုဒီနှစ်ဒီအချိန်မှာတော့အန်အေဒီကိုပို့ပြီးတော့စိတ်ဝင်စားနေရှိကြတာတွေ့ရတယ
်ရွေးကောက်ပွဲပေါ်မှာသူတို့သဘောထားကဘယ်လိုရှိပါလဲခင်ဗျဒီဟိုစိတ်ဝင်စားမှုရောရှိပါရဲ့လားခင်ဗျဟု
တ်ကဲ့ဟိုတို့နေလူကစားတော်တော်များများဆိုတော့ဒီကောက်ပွဲစားပါတယ်လူကစားတွေကစားနေစိတ်ဝင်စားတာကိုတွေ့ရတယ်အခုတို့ရှိခဲမှာဟိုဒီပေါင်းများများစွာဒီစိတ်အုပ်ချုပ်ရေးကိုသူတို့အပြောင်းလဲတစ်ခုတော့လူချင်းနေကြပြီရွေးကောက်ပွဲကအင်ဂျီကိုပြောင်းလဲတခုဖန်တီးပေးနိုင်ပြီမယ်ဆိုတော့ဒီအလိုက်နဲ့တော့အင်ဝင်စားချိန်မီကြတာတွေ့ရပါတယ
်။ဟာဟုတ်ကဲ့ဆိုတော့နောက်ထပ်ကတော့လေဒီအခုလောလောလတ်လတ်ကလည်းဒီတပြည်လုံးတိုင်းတာနဲ့ပြန်ကြည့်မယ်ဆိုလို့ရှိရင်ရေဘေးဒုက္ခတွေ့ခဲ့ရတဲ့အနေအထားမျိုးတွေရှိနေတယ်လေ။ဆိုတော့အဲ့ဒီအနေအထားမှာပေါ့လေဆရာပြောတဲ့ထဲမှာပေါ့မြို့ပေါ်ကလူတွေကတော့ဒီစိတ်ဝင်စားမှုရှိပြီးတော့အခုနေမှာရှိတဲ့လူတွေကတော်တော်များများရေဘေးတန်ခံနေရတော့လေ။သူတို့အနေအထားကိုဆရာအနေနဲ့ဘယ်လိုများသုံးသပ်မိပါလဲခင်ဗျာ။
ကျွန်တော်နဲ့ teach me the love ဒီဝိဒံခံရတဲ့နေကပုဂ္ဂိုလ်ဒီရဲ့အတန်ငါရလောလောဆယ်သူဒီဝိဒုခချုံရတယ်။အဲဒါပေမဲ့ဒုက္ခချုံရတဲ့အချိန်မှာဟိုပုံမှန်လေးပြောရင်အစိုးရကအခုညီကဟန်တော့ပဲရှိတော့တကယ်ပါမလာတဲ့ခါတော့နင်းနဲ့အစိုးရပေါ်မှာနာကြီးရဲ့စိတ်ကလေးလဲကြားနေရတယ်။အဲ့တော့ဒီအာမကူရတဲ့အစိုးရကိုတိမလို့ချင်တော့ပဲဒီအပြောင်းလဲနဲ့ဒီအစိုးရကိုပါသူတို့ဖြောင်းလို့ရရင်တော့ပြောင်းကျင်တဲ့အတန်လေးကိုကြားပါ
ဘယ်မှာလဲပဲတချို့ကလေတချို့ပါနိုင်ငံရေးပါတီတွေကသုံးသပ်နေတာတခုဟာဒီပေါ့ရေဘေးကိစ္စနဲ့ပတ်သက်ပြီးတော့သွားပြီးတော့အလှူပေးတဲ့ပုံစံမျိုးတွေကလည်းမဲဆွယ်တဲ့ပုံစံမျိုးတွေဖြစ်နေတယ်ဆိုပြီးတော့ပြောတာလည်းရှိတယ်ခင်ဗျဆရာဘယ်လိုများယူဆပါလဲခင်ဗျအ
ခုကဟိုဒီ2015ရွေးကောက်ပွဲကဒီပါတီချင်းရှင်ပြိုင်တဲ့အနေထားပဲကိုပို့ပြီးတော့ရောက်နေတယ်ဗျာကိုယ်စလဲကဘယ်သူပဲဖြစ်ဖြစ်ဒီတက်ခိုင်ရေးဆိုရင်စစ်ဘိုလ်တွေနဲ့စစ်ဘိုလ်တွေတည်းပဲလို့ဒီကမြင်ထားတယ်ဟိုပြောလို့ရှိရင်ပါတီချင်းလိုပဲမြင်တယ်လူချင်းလိုမမြင်ဘူးသူရဲ့ရည်ချင်းလည်းမကြည့်ဘူးဘာမှမရှိဘူးဒီကပွဲဝင်မဲ့ကိုယ်စားလှယ်ကပြည်ဖြစ်ဖြစ်ပါတီချင်းခြံရွယ်ရှိကပွဲပါပဲလူကမကြည့်ပဲနဲ့ပါပြီးဆန်မဲ့ပြေးချလိမ့်မယ်ဒီကနေ့ပြရပါတ
ယ်နောက်တစ်ပိုင်းကတော့ဒါရွေးကောက်ပွဲချင်းပါတဲ့အနေထားပေါ့အဲ့ဒီမှာရောဒီပေါ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်လိမ့်မယ်လို့ဆရာအနေနဲ့သုံးသပ်မိပါလားခင်ဗျဘယ်လိုများယူဆမိပါလဲခင်ဗျရ
ွေးကောက်ပွဲကိုတော့လွတ်လပ်ပြီးတရားမျှတအောင်ကော်မရှင်ကသူတို့လုပ်လိမ့်မယ်လို့ညွှန်လင်းပါတယ်ဘာဖြစ်လဲဆိုတော့သူတို့လည်းအချိန်ကြီးဂရီတွေခံပြီးတော့မှချုပ်ချင်းပြတော့လုပ်လိမ့်မယ်မဟုတ်ဘူးအဲ့တော့လွတ်လပ်ပြီးရွေးကောက်ဒီအစလေးကဘယ်ချိလိမ့်မယ်ကျွန်တော်ကတော့ပြင်ပါလေဒီကဘွေရဲ့ဆက်လက်ပေါ်မှာအကောင့်ရဲ့ပုံပုံပိုင်းကတော့စောင့်ကြည့်ရမှာပေါ့ခင်ဗျာ
ဟုတ်ကဲ့ဆိုရင်ဆရာအခြေအနေကဘယ်နေရာမှာရှိပါလဲခင်ဗျာရွေးကောက်ပွဲလွတ်လပ်တရားမျှတမှုနဲ့ပတ်သက်ပြီးတော
့ဒီရွေးကောက်ပွဲဒီအရင်ကတည်းကကျွန်တော်ဂျူဒီမဲနဲ့ပတ်သက်ပြီးတော့နာမည်ပြက်ခဲ့တယ်ဒီတစ်ခါတော့ဂျူဒီမဲနဲ့ပတ်သက်ပြီးတော့တော်တော်လေးဂရုစိုက်လုပ်နေတာကြားတယ်မေးပေးပွင့်ရှိတဲ့သူကအရေးအခြေစစ်ဆေးတဲ့အပိုင်းမှာအနေကျရှိနိုင်ပွဲရှိနိုင်မယ်လို့ထင်တယ်ဟိုလူတွေကတော့ဟိုမဖြစ်မနည်းဟိုမဖြစ်လို့သာမနည်းဝင်နေသေးပါလားတော့အဲ့ဒီလိုပဲပါအနေကျပေါ်လာနိုင်မယ်လို့တော့ကျွန်တော်တော့ထင်ပါပါတယ်ဗျ
ကျေးဇူးပါပဲဆရာကြီးအခုလိုရှင်းပြကျေးဇူးအများကြီးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါကျေးဇူးပါနောက်တစ်ခါ